တရုတ်နိုင်ငံကနည်းပညာကုမ္ပဏီအကြီးအကဲကိုလိန်လယ်မှုနဲ့ကနေဒါနိုင်ငံမှာဖမ်းဆီးလိုက်ပြီးအမေရိကန်နိုင်ငံကိုပို့ပေးဖို့အမေရိကန်အစိုးရရဲ့တောင်းဆိုချက်ကိုပြင်ထန်စွာကန့်ကွက်ကြောင်းတရုတ်နိုင်ငံဆိုင်ရာအမေရိကန်သံအမကြီးကိုတရုတ်အစိုးရကတင်းငွေနဲ့မှဆင့်ခေါ်တရီပြလိုက်ပါတယ်။တရုတ်နိုင်ငံကနည်းပညာပိုင်းဆိုင်ရာကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Huawei ရဲ့ဗန်နာရေးမှုလက်ဖြစ်ကုမ္ပဏီကိုတည်ထောင်သူရဲ့သမီးလက်ဖြစ်တဲ့မောင်ဝမ်ဇူးကိုဖမ်းဆီးမှုဟာအင်မတန်မှားယွင်းတဲ့လုပ်ရဖြစ်ကြောင်းအီရန်နဲ့ကုန်သွယ်မှုမပြုဖို့ပိတ်ပင်ထားတဲ့အမေရိကန်ရဲ့ဥပဒေကိုချိုးဖောက်မှုနဲ့အခုလိုဖမ်းဆီးပြီးအမေရိကန်ကိုပြည်နယ်နာပေးခိုင်းထားတဲ့အစီအစဉ်ကိုပယ်ဖျက်ပေးဖို့တောင်းဆိုကြောင်းတရုတ်အစိုးရကပြောပါတယ်မောင်ဝမ်ဇူးကိုကနေဒါနိုင်ငံဗန်ကူးဗားလေဆိပ်မှာဒီဇင်ဘာ1ရက်နေ့ကဖမ်းဆီးလိုက်တဲ့အပေါ်ကန့်ကွက်ကြောင်းတရုတ်နိုင်ငံဆိုင်ရာကနေဒါသံအမတ်ကြီးဂျွန်မက်ကလမ်ကိုဆင့်ခေါ်ပြောဆိုပြီးနောက်တနေ့မှာပဲတရုတ်လက်ထောက်နိုင်ငံရဲ့ဝန်ကြီးလီယူချန်းကအမေရိကန်သံအမတ်ကြီးတယ်ရီဘရန်စတက်ကိုဆင့်ခေါ်တရီပြလိုက်တာပါအမေရိကန်ရဲ့လုပ်ရဟာတရုတ်နိုင်ငံသားတွေရဲ့အခွင့်အရေးကိုကြီးမားစွာချိုးဖောက်ရာရောက်ကြောင်းနဲ့အမေရိကန်တို့ရဲ့လုပ်ရဟာလည်းမနစ်မြိုပေါ်ရာကောင်းကြောင်းလက်ထောက်ဝန်ကြီးလေယူချန်းကတာမတ်ကြီးဘရန်စတက်ကိုပြောကြားခဲ့တယ်လို့တရုတ်နိုင်ငံရဲ့ဌာနကပြောပါတယ်တကယ်လို့ပြစ်မှုထင်ရှားကြောင်းတွေးရှိခဲ့ရင်တော့မန်ဝင်စုအနေနဲ့ထောင်ဒဏ်အနှစ်30ကြာခံရနိုင်ပါတယ်